ဒေါ်ဆန်းစုကြည်ကိုလက်ရှိထိန်းသိမ်းထားတဲ့နေရာကနေနေပြီးတော့အချုပ်ထောင်ကိုပို့ဆောင်လိုက်ပြီလို့စစ်ကောင်စီကသတင်းထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်ရှုတ်ဝတ်ချက်ဥပဒေချိုးဖောက်တယ်ဆိုပြီးတော့စွဲချက်တင်ထားတဲ့အမှုကိုလည်းနေပြီးတော့အကျဉ်းထောင်မှာဒီကနေ့စစ်ဆေးခဲ့ပါတယ်။အခုလိုဒီစစ်ကောင်စီကဒေါ်ဆန်းစုကြည်ကိုအကျဉ်းချလိုက်တဲ့အပေါ်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုတော့မှန်များသစင်အောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒေါ်ဆန်းစုကြည်ကိုနေအခြေချုပ်လို့ထိန်းသိမ်းထားတဲ့လှုပ်ဝဲနေရကနေပြီးတော့အချုပ်ထောင်ကိုပို့ဆောင်လိုက်ပြီလို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ကဒီကနေ့နေ့လယ်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။ဒေါ်ဆန်းစုကြည်ကိုထောင်ကိုပြောင်းရွှေ့တာမှန်ကန်ကြောင်းနဲ့တီးခြားကောင်းမွန်စွာထားတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူနဲ့အတူဘယ်သူတွေပါလဲဆိုတာနဲ့ဘယ်လိုကြောင့်ရွှေ့ပြောင်းရတယ်လဲဆိုတာတော့ထုတ်ပြန်ထားတာမရှိပါဘူး။ဒေါ်ဆန်းစုကြည်ရဲ့အမှုတွေအားလုံးကိုနေပြည်တော်အချုပ်ထောင်တွင်ကအထူးတရားရုံးမှပြောင်းပြီးစစ်ဆေးဖို့စစ်ကောင်စီကစီစဉ်ထားတာကြောင့်ကြာသာပရိနေတိုင်းစစ်နေကြအမှုဖြစ်တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တဲ့ဆိုပြီးဆွဆွဲထားတဲ့အမှုကိုနေပြည်တော်အကျဉ်းထောင်မှဒီကနေ့စပြီးစစ်ဆေးခဲ့ပါတယ်။ဒီကနေ့စစ်ဆေးတဲ့အမှုမှာတော့ပြန်ခေါ်တက်တည်ရဲမှုနှုတ်ဦးကိုစစ်ဆေးခဲ့တယ်လို့တရားရုံးနဲ့နှီးဆက်တဲ့သတင်းရက်ွက်ကသိရပါတယ်။နှစ်ဦးမှာတဦးကိုသာအပိသက်စစ်ဆီးနိုင်ခဲ့ပြီးနောက်တဦးကိုတော့စစ်မင်းနေစင်မှာတရားသူကြီးဘက်ကရန်နာခဲ့တာကြောင့်ဆက်မစစ်ဆီးနိုင်ခဲ့ဘူးလို့ဆိုပါတယ်။နောက်ပတ်မှလည်းပြန်ခေါ်သက်သေအနေနဲ့ဒီကနေ့စစ်ဖို့ကြံတဲ့ရဲမှုကိုစစ်ဆီးမှာဖြစ်ပါတယ်။ဒေါ်ဆန်းစုကြည်ရှင်နေတွေကိုသတင်းတောက်တွေကိုမပြောရဆိုပြီးဥပဒေနဲ့စစ်ကောင်စီဘက်ကကန့်သက်ထားတာကြောင့်အမှုအခြေအနေအသေးစိတ်ကိုတော့မသိရသေးပါဘူး။ဒီကနေ့စစ်ဆေးတဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်တယ်ဆိုပြီးဆွဆွဲထားတဲ့အမှုဟာစီပေါ်ရေးအကြံပေးရှောင်းတာနော်ဒေါ်ဆန်းစုကြည် NLD အစိုးရလက်ထက်စီမံကိန်းနဲ့ဗန်ဒိုင်းဝန်ကြီးဖြစ်တဲ့ဦးကျော်ဝင်းဦးစိုးဝင်းနဲ့ဒုဝန်ကြီးဦးဆက်အောင်တို့ကိုဆွဲဆိုထားတဲ့အမှုဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လဇန်နဝါရီကဒီပုံမှန်နဲ့ဆွဲချက်တင်လိုက်တာမို့အခုနောက်ပိုင်းအမှုနဲ့ပတ်သက်တဲ့ပြန်ခေါ်သက်တည်တွေကိုခေါ်ယူပြီးစစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့စစ်ဆေးတဲ့အချိန်မှာဒေါ်ဆန်းစုကြည်ဟာထောင်နှင်းကနေလာရောက်ကြားနာခဲ့ပါတယ်။သူ့ကိုလက်ရှိစောင့်ရှောက်ပေးနေတဲ့အနီးကပ်တွေဒေါ်ဆန်းစုကြည်နဲ့အတူလိုက်ပါနေထိုင်ခွင့်မရပါဘူး။အကြီးဦးစီးဘက်ကတည်တံ့စီစဉ်ပေးထားတဲ့ဝန်ထမ်း6ယောက်ကိုဒေါ်ဆန်းစုကြည်အတွက်အကူအဖြစ်ပေးထားတယ်လို့သိရပါတယ်။ဒေါ်ဆန်းစုကြည်ရဲ့ခွေးလေးတိုက်ချီတို့လည်းထောင်နှင်းကိုပါမလာခဲ့ပါဘူး။တိုက်ချီတို့ကိုဒေါ်ဆန်းစုကြည်ကိုယ်တိုင်မခေါ်ခဲ့တာဖြစ်တယ်လို့သိရပါတယ်။အကျဉ်းထောင်တွင်အမှုတွေရင်ဆိုင်ရပြီမဲ့သူ့အနေနဲ့အေးဆေးစွာတည်တည်ငြိမ်ငြိမ်ရှိနေတယ်လို့ခရိုင်းလူပဲတက်တက်ကြွကြွရှိနေတယ်လို့လည်းမျက်မြင်တူက VOE ကိုပြောပါရယ်တရားလွှတ်တော်ရှင်နေတူကတော့ဒေါ်ဆန်းစုကြည်ကိုထောင်ထဲကိုပြောင်းရွှေ့လိုက်တဲ့အပေါ်မှာအခုလိုသုံးသပ်ပါရယ
်ပြင်ပမှာရှိနေတဲ့နိုင်ငံရေးအင်အားစုတွေနဲ့နိုင်ငံရေးဒီမန်ရဲ့စိတ်ဆက်ဆောင်မှုတွေစစ်တောက်လိုက်တဲ့သဘောသူ့စီနေနေပြရတယ်နောက်သာပြင်ပမှာရှိနေတဲ့ဘုံကြီးအဲ့ဒီနေ့ဆိုရမယ်အတူတူမှရှိနေတဲ့ဒီနေ့ဆိုရမယ်အဲ့ရနေတဲ့ဆက်ကျမနိုင်ငံကြီးခြေလို့ပြရမယ်ဟိုတောင်လူသားတွေကလုံးဝအထောက်ပံ့တဲ့သဘောကိုဒီတိုင်းနေပါတယ်အိယာပြည်တော်ကမြန်မာနိုင်ငံလေးနဲ့တောင်ကစုကြည်နဲ့ဒီထောက်ချင်တဲ့ဒီရဲ့ဒါအဓိကအကြံဉာဏ်ရဲ့ဖြစ်နေလို့ဒီမှာအခုလက်ရှိတောင်ကစုကြည်ကအဓိကကြားတဲ့ခေါင်းတော်ရှိနေတယ်ဆိုတာဒါကျမနိုင်ငံကြီးအားလုံးကလုံးဝလက်ခံတာပါတက်တာပါဘူးဒီစနစ်တွေကအတော်ဆုံးစုကြည်ဒီအရင်ကောင်းနေမှာဖြစ်တာလေအရင်ကတည်းကပါလေပုံမှန်ကိုစတာတဲ့သဘောကြီးလေပါမယ်ခုပိုင်းလုံးကစိတ်ကကြည့်တော့မှဒီတော့မင်းတို့ဇုံကြတော့အဲ့ဒါစိတ်မှန်နေတဲ့ရေကလေးပါလိမ့်မယ်လို့ဒီလိုရှင်ပါ
နိုင်ငံရေးလီလာတုံသက်သူဦးရဲထုံကတော့အခုလိုဒေါ်ဆန်းစုကြည်ကိုပြောင်းရွှေ့လိုက်တဲ့အပေါ်မှာစစ်ကောင်စီရဲ့နိုင်ငံရေးကစားကွက်တစ်ခုအပြင်လုံခြုံရေးကြောင့်လည်းဖြစ်နိုင်တယ်လို့သူရဲ့အမြင်ကိုပြောပါရယ်
။ဒီနေ့ကဒီရက်တွေပေါ်လာတဲ့အခါကျတော့တရားသူကြီးတွေရဲ့လုံခြုံရေးအတွက်ရောဒေါ်ဆန်းစုကြည်ကိုဒီနေ့ကိုအားပုံပြီးတော့ဝင်ပြီးတော့ကဲနေဆိုတဲ့အားမျိုးပေါ့နော်အဲ့ဒီလိုအားမျိုးတွေလည်းကြည့်ရပါဘူးကကြည့်ရတာကအဲ့ဒီအနေထားကနေပြီးတော့ပို့ပြီးတော့ဆိုရင်ကြာကောင်းလာတယ်တော့လို့ယူဆတယ်။ဒီနေ့ဒီကပို့ပြီးတော့ငွေတင်းကျက်တဲ့အထူးဒီငွေစီစဉ်ကြရလည်းမလိုတဲ့အချင်းတောင်ကိုပြောင်းပြီးတော့အဲဆစ်ဆေးတာအနောက်ကနေဖို့လည်းအဲ့မှာပဲဒီအဆောင်အတွက်ခြောက်ပြီးတော့နေသေးတာပေါ့နော်။ဆိုတော့လုံလုံကြီးအကြောင်းကြောင်းလေးကျွန်တော်ကတော့အဲ့လိုယူဆပါတယ်။နိုင်ငံရေးကစားကွက်ဆိုရင်တော့အဲ့ဒီအစီအစဉ်ကိုလည်းတည်တည်ဖို့ပါဖို့အချိန်တွေတခု ကြည့်လို့လည်းထင်နိုင်တာပေါ့အဲ့ဒီအဲ့ဒါတွေပါတွေ့ဖို့အတွက်ပို့ပြီးတော့အဆင်ပြေအောင်များစီစဉ်ပါလားပေါ့
အာနာသိန်းနေနေကစလို့စစ်ကောင်စီကဒေါန်ဆန်းစုကြည်ကိုဖမ်းဆီးထားပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့ဒေါန်ဆန်းစုကြည်ကိုစစ်တပ်အာဏာသိမ်းပြီးတဲ့နောက်အမှုပေါင်းတရာစင်ကျော်နဲ့တရားစွဲဆိုခဲ့ပြီးလက်ရှိမှာအမှု6မှုအတွက်ထောင်ဒဏ်17နှစ်ပြည်ဒဏ်ချမှတ်ခံထားရပါတယ်ရှင်